တောင်ကိုရီးယားမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေအနေနဲ့စစ်လက်နက်ပစ္စည်းတွေယူကရိန်းကိုပို့ပေးဖို့အမေရိကန်ကာကွယ်ရေးဌာနကညွှန်ကြားလိုက်ပါတယ်။အခုလိုပို့ပေးခြင်းအပြင်တောင်ကိုရီးယားမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေရဲ့လုပ်ငန်းတွေပေါ်ထိခိုက်မှုလုံးဝရှိစေမှာမဟုတ်ဘူးလို့လည်းပြောပါတယ်။အမေရိကန်စစ်လက်နက်တွေကိုယူကရိန်းကိုပို့ဆောင်ကူညီဖို့ဆောင်ရွက်မှုဖြစ်တယ်လို့အင်အား28,500 လောက်ရှိနေတဲ့တောင်ကိုရီးယားကအမေရိကန်တပ်ဖွဲ့များ USKF ကပြောကြားတယ်လို့ရိုက်တာသတင်းမှာဖော်ပြပါတယ်။အခုလိုယူကရိန်းကိုတောင်ကိုရီးယားမှထားရှိတဲ့စစ်လက်နက်တွေပေးလိုက်တဲ့အတွက်အမေရိကန်ရဲ့မဟာမိတ်တွေကိုကာကွယ်ပေးမဲ့အမေရိကန်ရဲ့ခိုင်မာတဲ့တန်ဋိဌာန်အတိုင်းဆောင်ရွက်မှုတွေလုံးဝထိခိုက်မှာမဟုတ်ဘူးလို့ USKF တပ်များရဲ့ပြောခွင့်ရဗိုလ်မှူးကြီး Isaac Taylor ကထုတ်ပြန်ချက်မှာပြောထားပါတယ်။ဘလို့လက်နက်တွေပို့ပေးမယ်၊ဘယ်အတိုင်းတာထိပို့ပေးမယ်ဆိုတာနဲ့ပတ်သက်ပြီးပို့ပေးနေပြီဆိုတာကိုလည်းအသေးစိတ်အချက်လက်တွေကိုတော့ USKF ကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒီကိစ္စနဲ့ပတ်သက်လို့တောင်ကိုရီးယားအနေနဲ့အနီးကပူးပေါင်းဆောင်ရွက်နေပါတယ်လို့ပြောပါတယ်တောင်ကိုရီးယားရဲ့နဲ့အစ္စရေးမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေရဲ့စစ်လက်နက်ပစ္စည်းတွေယူကရိန်းကိုပို့ပေးဖို့အမေရိကန်စစ်တပ်ကစီစဉ်နေကြောင်း New York Times သတင်းစာမှာပြီးခဲ့တဲ့သတင်းပတ်မှာရေးသားပြီးမှအခုလိုအမေရိကန်စစ်တပ်ရဲ့ထုတ်ပြန်ချက်ထွက်လာတာပါတောင်ကိုရီးယားအစိုးရကတော့ယူကရိန်းကိုလူသေးစင်နိုင်တဲ့စစ်လက်နက်ပစ္စည်းတွေမကူညီရေးဆိုတဲ့မူကိုချမှတ်ထားပါတယ်ခင်ဗျာ